ရှမ်းပြည်မြောက်ပိုင်းမှာမကြသေးခင်ကတိုက်ပွဲတွေကြောင့်တိမ်းရှောင်ရသူတွေနေရပြန်မှာခံတပ်မှုတွေကြုံနေကြပါတယ်။လာရှိုးမြို့မှာဆိုရင်လည်းစစ်ကောင်စီကစစ်ဆေးမှုတွေနဲ့ခံတပ်မှုတွေကြောင့်တချို့ကရက်နဲ့ချီလမ်းပေါ်မှာပိတ်မိနေသူတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မအီတန်စင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းကနေစစ်ရှောင်လာကြသူတွေနဲ့ဒေသခံတွေအပါအဝင်မြို့ကိုဖြတ်ပြီးတော့သွားလာဖို့အတွက်လာရှုမြို့အဝယ်မှာရောက်နေကြသူတွေကပြီးခဲ့တဲ့ရက်ပိုင်းကလေးကပြေးမိနေကြတာဆိုပြီးဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကမြို့အဝယ်ဂိတ်မှာစစ်ဆေးရတွေလုပ်နေပြီးတော့တချို့ချိန်တွေမှာဝင်ခွင့်လုံးဝပိတ်ထားတာမျိုးလည်းရှိတယ်ဆိုပြီးလာရှုဒေသခံတယောက်ကပြောပါတယ
်။ဝင်ကအခုလောရဖြန့်ပေးလိုက်ပြန်ပြီးတော့ပြည့်ရဝင်မယ်ဆိုလည်းသူတို့ရှိတော့ရှိကြတာပေါ့ကျူးကျော်အခုကျတော့ဟိုဘက်ဆောက်တဲ့တောင်ပေါ်ဘက်ကလည်းလုံးဝအပြတ်ပြိလိုက်ဒီလက်အခုဟိုဘက်ဒိန်းနာမြောက်လည်းအဲလောလောဆယ်တော့ပြိလိုက်ပြီအခုဒီအချိန်ကြီးတော့လုံးဝပြေးမွန်တော့
နွေမာလာ30ရဲ့နေ့လယ်တနားရီအထိလာရှုမြို့အဝင်အခြေအနေကိုပြောသွားတာပါလမ်းမပေါ်မှာပြိမိနေကြရတဲ့တချို့ဆိုရင်၄ရက်ဝန်းကျင်လောက်အထိရှိနေပြီဆိုပြီးတော့ပြောပါလေလာရှုကိုပြန်လာတဲ့ဒေသခံတချို့ကတော့မြို့ထဲမှာရှိနေတဲ့မိသားစုဝင်တွေကလာပြီးတော့ခေါ်ယူလို့အိမ်ပြန်နိုင်သူတွေလည်းရှိပါလေဒါပေမဲ့လည်းအခုနောက်ပိုင်းမှာပြိမိသူတွေကိုခေါ်ထုတ်ဖို့ရဲစခန်းထောက်ခံစာတောင်းတာတွေရှိလာတယ်ဆိုပြီးပြောပါလေ
စစ်စည်းကတော့အခုကျွန်တော်တို့ဆိုလို့ချင်းဥမာမြို့ခံတွေကနေပြောဥမာသွားအလုပ်လုပ်ပြီးတော့ပြန်လာတဲ့လူတွေရှိရပါနာဆိုလို့ရှိရင်ပေါ့အဲ့ဒါကိုဒီလက်မျိုးတွေရလူကနေပြီးတော့မှမျိုးတွေရရက်ကွက်ထောက်ခံစာယူပြီးတော့မှကိုယ်ကကတူကိုတော့ခေါ်ရတာပေါ့အခုကျတော့အဲ့ဒီထောက်ခံစာနဲ့လည်းမရတော့ဘူးသူကရဲစခန်းထောက်ခံစာတောင်းတာတောင်းတော့ရဲစခန်းအခုချိန်ယူလို့မှမရတာထောက်ခံစာ
ပေးမိသူတွေစားတောက်ရဲ့အတွက်ဒေသခံတွေကဝိုင်းဝန်းပြီးတော့လူခံပြီးချက်ပြုတ်ဝေချမ်းပေးနေတယ်ဆိုပြီးတော့လေပြောပါတယ်ပေးမိသူတွေထဲမှာအသက်ကြီးသူတွေနဲ့ကလေးငယ်တွေလည်းပါဝင်နေပြီးတော့စစ်ကောင်စီဘက်ကလိုအပ်တာတွေစစ်ဆေးပြီးရင်အမြန်ဆုံးဝင်ခွင့်ပေးဖို့ကိုပေးမိနေသူတွေကမျှော်လင့်နေကြတာပါလာ
ရှုမျိုးကံဆိုလို့ရှိရင်အဝင်ခံလိုက်ပေါ့နော်အဲလာရှုမျိုးမဟုတ်ဘူးဆိုလို့ရှိရင်လည်းအဲသူတို့စီစစ်ပြီးလို့ရှိရင်ဥမာမြေဆောင်လမ်းနေပေါ့နော်သမအဲ့နေပြန်လေဆိုလည်းအဲ့လိုနေကိုပြန်ပြန်လိုက်တော့အဲ့အချိန်ကကသူ့အတူဒုက္ခမရောက်တော့လေနော်သွားလို့လည်းလမ်းကြောင်းသွားလို့ရမှာပေါ့
လာရှုကိုဝေရောက်ဖို့အတွက်68တာပုံနဲ့ဟိုဘက်ဂိတ်လမ်းနှစ်ခုလုံးကိုစစ်ကောင်စီကပိတ်ထားပြီးတော့ဝင်ရောက်ခွင့်သတ်မှတ်ထားလို့လမ်းပေါ်မှာတောင်းတနေသူတွေတော်တော်လေးများနေပါတယ်ဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့105မိုင်မှာလေပြိမိသူတွေရှိနေလို့ဒေသခံတွေရဲ့ပရာဟိတအဖွဲ့တွေကကူညီပြီးတော့ခေါ်ဆောင်ပေးနေတယ်ဆိုပြီးဒေသခံတွေကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာညီတော်မဟာမိတ်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲပြင်းထန်နေပြီးတော့စစ်ဆောင်သူဦးရေကလည်းတစားထက်တစားပို့ပြီးတော့ဒုလာနေတာဖြစ်ပါလိမ့်ရှင်